အခုလိုရိုဟင်ဂျာအရေးအမေရိကန်လွှတ်တော်ကြားနာပွဲမှာလူမျိုးတုံးတုတ်တင်ရှင်းလင်းမှုအသုံးနှုံးပြောဆိုဆွေးနွေးခဲ့ကြတဲ့အပေါ်မြန်မာအရေးကျွမ်းကျင်သူတချို့ကတော့တကယ်ဟုတ်မဟုတ်ဆိုတာစုံစမ်းစစ်ဆေးဖို့လိုတယ်လို့သုံးသပ်ပြောဆိုကြပါတယ်မိုင်းအင်ဂျင်နိုင်ကတင်ပြမှာပ
ါ Ethnic cleansing ဆိုတဲ့အတိတ်ပဲသတ်မှတ်ချက်အရာရခိုင်ပြည်နယ်မြောက်ပိုင်းကနေတစ်ဖက်ဘင်္ဂလားဒေ့ရှ်ကိုရိုဟင်ဂျာဒုက္ခသည်တွေအစုလိုက်ထွက်ပြေးရတဲ့အခြေအနေဟာမကိုက်ညီဘူးလို့အမေရိကန်အခြေစိုက်မြန်မာအရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။ Ethnic cleansing ကမဟုတ်လူမျိုးပြုံးတည်ရေးဆိုတာလူမျိုးစုတစ်ခုကိုပဲဖြစ်ဖြစ်တစ်ခုမကကိုပဲဖြစ်ဖြစ်အမေရိကန် United States နဲ့ KJ ပြပြုံးအောင်လုပ်တယ်တတ်ပြစ်တယ်ဆိုတဲ့အတိပဲမျိုးကသာလျှင်လူမျိုးရေးပြုံးတည်မှုဟိုထိုက်ပါတယ်အခုကိစ္စကတော့အဲ့လိုဖြစ်တယ်လို့ကျွန်တော်မယုံကြည်ပါဘူးခင်ဗျလုံညုံရေးရရှင်လင်းရတာအစိုးရအကြောင်းကြောင့်လို့ထွက်ပြေးကြတယ်ဆိုတော့ကိန်းကန်းနေတာမရပါဘူ
းမြန်မာအစိုးရဘက်ကလည်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်ဆွဆွဲသတ်မှတ်ပြောဆိုချက်တွေအပေါ်မှာမဟုတ်မှန်ကြောင်းပြင်းပြင်းထန်ထန်ပြန်လည်ညင်းဆိုထားတာပါဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာဘာတွေဖြစ်ခဲ့သလဲဆိုတဲ့အခြေအနေတွေရှင်းရှင်းလင်းလင်းသိဖို့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးကိုတွားခွင့်ပြုတင်ကြောင်းAmerican ပြည်ထောင်စု California ပြည်နယ်အခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါရယ
်မြန်မာအစိုးရအနေနဲ့ကတော့သူတို့ကတော့ပြောတယ်လीသူတို့အနေနဲ့ကသူတို့လူမျိုးသုံးတက်ဖြတ်မှုမလုပ်ဘူးနောက်ပြီးတော့မောင်းထုတ်တာလည်းမဟုတ်ဘူးအာသူတို့ဟာသူတို့ထွက်ပြေးတာဆိုတော့ဘာလို့ထွက်ပြေးတယ်လဲဆိုတော့ပြန်ကြည့်ရတယ်။ဒီမှာကြောက်လို့ပြေးတာပဲဆိုတော့ဒီမှာကြောက်လို့ဆိုဘလူကတက်လို့ပြေးတယ်လဲဆိုတော့အဲ့ဒီမှာပြန်ကြည့်ရမယ်ဆိုတော့တက်တဲ့လူကဘတူလဲဆိုတော့ဒါကြောင့်မို့သူတို့ဒီမှာကြောက်လို့ထွက်ပြေးသွားတာပဲဘဒူရတရားခံလဲဆိုတာအဲ့ဒါကိုစုံစမ်းဖို့အရေးကြီးတယ်အခုအိမ်မီးရှို့သွားတဲ့အိမ်တွေလည်းမရှိတော့ဘူးဆိုတာလေသူတို့အနေနဲ့ကတွေ့ခဲ့တယ်တန်တမာတွေလည်းတွေ့ခဲ့ပြီဆိုတော့ကအကောင်ဆုံးကတော့တကယ့် investigation team တကယ်စုံစမ်းစစ်ဆေးတဲ့အဖွဲ့ကိုအာလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးနိုင်ဖို့ဝင်ခွင့်ပေးရမယ် United Nations ကပဲဖြစ်ဖြစ်ဘယ်အဖွဲ့အစည်းကပဲဖြစ်တကယ်လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုကိုခွင့်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်
။ကြားနာပွဲကိုဥဆောင်ပြုလုပ်တဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican Outlet အမတ် Ed Rice ကတော့လာပိုင်းအတွင်းလူဦးရေတန်တဝက်နီးပါးနေရက်စွန့်ခွာထွက်ပြေးရတဲ့အခြေအနေကိုလူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်အတိအကျသတ်မှတ်ကြောင်းပြောဆိုခဲ့ပါတယ်။လက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့ Ethnic cleansing ဆိုတဲ့အသုံးနှုန်းကိုမသုံးဘဲလူသားချင်းစာနာမှုဆိုင်ရာခြေကွဲပွဲဖြစ်ရလို့ကြားနာပွဲမှာပြောဆိုသွားပါတယ်။ဒါနဲ့ပတ်သက်လို့မြမအရေးကျွမ်းကျင်သူ George Strong တက္ကသိုလ်ပါမော့ခ David Steinberg ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်။ Certainly there's a great prejudice against the people calling themselves Rohingya and they want them out.
ဒါကတော့သူတို့ကသူတို့ Rohingya လို့ခေါ်ကြတဲ့သူတွေအပေါ်မှာမနှိမ့်မြို့တဲ့အစွဲလမ်းတွေနဲ့ပြင်းထန်ပြောနေကြပါတယ်။သူတို့ကိုတိုင်းပြည်ကနေပြီးတော့ထွက်သွားစေခြင်းနဲ့သူတို့ရဲ့မူရင်းဒေသဖြစ်တဲ့ Bangladesh ကိုပြန်သွားဖို့အမြဲပြောနေကြပါတယ်။ဒါမျိုးကိုမြန်မာနိုင်ငံကလူတွေကထက်ခါတလဲလဲပြောနေကြတာပါအဲ့ဒါကြောင့် ethnic cleansing လို့ခေါ်တဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတဲ့အသုံးအနှုန်းကိုတိတ်မှားလွန်းတယ်လို့တော့မပြောနိုင်ပါဘူးတိတ်နီးစပ်တယ်လို့ကျွန်တော်ထင်ပါတယ်လူတိုင်းကသူတို့ကိုထွက်သွားစေချင်နေကြသလိုလူတွေအများကြီးလည်းထွက်သွားကြပါတယ်ဒုက္ခတွေတန်းတဝက်လောက်ရှိသွားပြီဆိုတော့ဒါဟာမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေတဝက်လောက်လို့ပြောလို့ရနိုင်ပါတယ်ကျွန်တော်ပါဝင် Patrick Murphy ရောလူတိုင်းလိုချင်တာကတော့လူသားချင်းစာနာမှုနဲ့နေရာချထားဖို့အခုလိုအခြေအနေဆိုးမျိုးမကြုံရဘဲနဲ့ဒါကိုပြန်လည်နေရာချထားဖို့လိုလားပါတယ်ဒါကိုအကောင်းဆုံးဖြစ်အောင်ဘယ်လိုလုပ်ကြမလဲဆိုတာကအဓိကပြဿနာပါအ
ောက်တိုဘာလ3ရက်နေ့ကထုတ်ပြန်တဲ့ရခိုင်မြောက်ပိုင်းတန်တမန်ခီးစဉ်ကြီးညာချက်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အကျက်အတဲကိုဖြေရှင်းဖို့အတွက်လူခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုကျွမ်းကျင်ပညာရှင်တွေစုံစမ်းနိုင်ရေးကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရရင်စိတ်ချလုံခြုံစွာနဲ့ပြန်လာနိုင်ရေးစီစဉ်ပေးဖို့စတဲ့ချက်တွေကိုမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်
။ American Outlook တို့အတွင်းကြားနာပွဲအပေါ်သုံးသပ်ချက်တွေကိုမိုင်းရင်ကျင်နိုင်ကစူးစီးတင်ပြခဲ့တာပါ။